မတော်ဒေဝီသန့်စင်ခင်ဗျာအခု Glasgow မှာဥတုရာသီပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ညီလာခံကြီးကျင်းပနေပါတယ်2030ပြည့်မှာစစ်တော်ပြုံးတိမှုတစီးဆိုတာပါတော့ကျွန်တော်စမေးကြည့်ပါတယ်2030မှာမြန်မာနိုင်ငံစစ်တော်ပြုံးတိမှုရပ်ဆိုင်နိုင်မဲ့အလားအလာဘယ်လောက်ရှိကြလဲဆိုတာပထမဆုံးပြောပြပါခင်ဗျာ
ကမာဒီယာစစ်တော်ပြုံးတိမှုမှာအဲ့နံပါတ်3နဲ့အရေးအတွင်းနှိမ့်ကြတာလေဒီစစ်တော်တွေပြုံးပြီးတာမှလည်းကျမတို့ကမာဒီယာမလွတ်ပါအဲ့တော့ဒီကိစ္စတွေကိုကျမပြောချင်တာတော့ကျမတို့ကစစ်တော်မှာဥပဒေရှိပြီးသားဆရာနဲ့နောက်ပို့ရင်လည်း British လက်ထက်ကသူတို့အုပ်ချုပ်တဲ့အချိန်အခါတုန်းကပေါ့နော်ဒီကျွန်းတက်တံပိုးကိုတီးတဲ့အခါကျတော့ပညာရှင်တွေခေါ်ပြီးတော့သူတွေတနာလုပ်ခဲ့တယ်ဆရာဒီ2030ကြာမှသာတပတ်လည်းခုံမယ်လုံးပတ်ဟာလာခုနှစ်ပေ6ပေရှိတော့မှတို့ခုံမယ်အဲ့လိုပေါ့အမြင့်ပါညာလည်းအဲ့လိုတွေတို့တတ်မှတ်ခဲ့ကြဒါကိုရေရှည်ထိမ့်သိမ့်ဖို့သူတို့ကတော့အလုံးလုပ်ပေးခဲ့တာပေါ့ဒါပေမဲ့ဒီဘက်ကနောက်ပိုင်းမှာဒါတွေကိုဆက်လက်ပြီးမထိမ့်သိမ့်နိုင်ခဲ့နော်အဲ့တော့တတော်တွေပြုံးကြီးတယ်လို့သာပြောနေတာလေဒါတွေကိုဒီခိုးထုတ်တဲ့ဟာတွေကိုဥပဒေနဲ့နိုင်နိုင်နည်းနည်းသတင်းတိုင်းနိုင်ငံကြီးနော်အဲ့ဒီခါကြီးဟာကျမတို့ဒီမြန်မာပြည်ရဲ့အားငယ်ချက်ပေါ့
ဟုတ်ကဲ့
ဒီနေ့ချိန်ရပါပဲချက
်မြန်မာတချို့ပြောကြတာကတော့အနာရှိရဲ့လူတွေကို၌ကထိုးဖောက်တာကင်းလွတ်ခွင့်ရပြီးတော့လုံနေကြတာတွေ့ရတယ်ဆိုပြီးတော့လည်းဝေဖန်ကြပါတယ်အဲ့ဒါကဘယ်လောက်မှန်ပါလဲခင်ဗျအ
ဲ့ဒါကတော့ဆရာဦးရဲ့မြင့်ရေးခဲ့ပါလေဆရာကတတော်ပါပဲတတော်သမားတူရဲ့ရင်ဖွင့်တာမှာဆရာအကုန်လုံးခက်အလိုက်ပါပဲတတော်တွေကိုဘလို့အချင်းချင်းထိမ့်သိမ့်လာလဲဆိုတဲ့ဟာကိုဆရာကြီးပြခဲ့တာပါအဲ့တော့အဲ့ဒီအချိန်တုန်းကကိုလိုနီဖြစ်တဲ့ဘာလို့ဖြစ်လာပေမဲ့လို့ဗမာပြည်မှာတာဝန်ရှိတဲ့အထက်ပိုင်းအရာရှိကြီးတွေကဒါကိုလုံပါဆိုပေမဲ့သူတို့ကဒါကိုအကျိုးအကြောင်းနဲ့ပြန်ပြီးတော့ဒါတွေဟာလုံးလုံးမရဘူးတော့ဘလုံးဆိုတာကိုပြန်ပြောတဲ့အခါမှာကိုကကလည်းလက်ခံနေချင်အဲ့ဒါလုံပါလေ။ဘောင်းဆိုတော့နားစင်တိုက်ကျွမ်းတဲ့ပညာရှင်တွေပြောတဲ့ဟာကိုအုံချုပ်တဲ့လူတွေကမူဝါဒချတဲ့လူတွေကနားထောင်မှုလိုတယ်
။နောက်တစ်ခုကကဘာမှာဥရရာစီစိုးဝါမှုဒဏ်ကိုအများဆုံးခံရနိုင်တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါတယ်လို့ပြောကြပါတယ
်။ပါပါတယ်ဆရာ
။တချို့ကအဲ့ဒါကိုဒီရောက်တော့တွေပေါ့လူမှုတော်တွေပြုံးပြီးသွားတာတွေနောက်ပြီးတော့ဆယ်မြောင်းဆလုပ်တဲ့ကိစ္စတွေကြောင့်ဖြစ်တယ်ဆိုရထောက်ပြကြပါတယ်ဆိုတော့အဲ့ဒီတော့ဒီရောက်တော့ပြုံးတိမှုနဲ့အဲ့ဒီဆယ်မြောင်းတွေတာတမန်တွေတိဆောက်တဲ့ကိစ္စကတော့ဘယ်လောက်တိဆိုးရနေပါလဲခင်ဗျအဲ
ကျမလည်းဆယ်မြောင်းထွက်ပါပဲဆရာအဲ့တော့ကျမဆယ်မြောင်းထွက်ဆိုတော့ဆယ်မြောင်းဟာလိုအပ်တဲ့နေရာမှာဆောက်လို့ရှိရင်အမတမအသုံးဝင်ပါဒါကျမတို့လုပ်ခဲ့တဲ့90အထိပေါ့နော်အဲ့ဒီအချိန်နေမှာတော့ကာတွက်ချက်တာတွေကလည်းမှတ်နေနှစ်တရာရဲ့ခမန်းတက်တဲ့ maximum blood flow လာမယ်ပါမယ်ဆိုတာလည်းမှတ်နေရင်ကြည့်ဖို့ရပါလို့ပေါ့နော်။နောက်တော့တစ်နှစ်တကြလည်းအဲ့ဒီအချိန်အထိဒါလုံးကြတော့မယ်။ဒါပေမဲ့နောက်ပိုင်းကျတော့ဒါဟာ business တစ်ခုလို့ဖြစ်လာတယ်ဆရာ။ဒီဆယ်တွေကိုဟာလာမလိုအပ်ဖဲလဲဆောက်တယ်ဆိုတော့ကျမတို့ဗမာပြည်မှာဆယ်ကအများကြီးပဲ300ကျော်လောက်ကိုရှိတယ်။နောက်တချို့ဆယ်တွေဆိုဆောက်ပြီးတော့ရေမနေတာတွေရှိတယ်။အဲ့တော့ကျမပြောတာကညီပညာအရာရောမလို့အဖင်းနဲ့ရောဒီဆယ်ဆောက်မှုတွေကိုမလုပ်သေးခြင်းရှိရဲ့ဆယ်တွေကိုပဲကျမတို့က maintenance ပေါ့နော်ဒီမုန်းမှန်ပြီးတော့ဒီရက်ခံကားအောင်ဒီရက်ကောင်းအောင်ပေါ့ပြန်လုပ်ဖို့ management ပေါ့ဒီဟာတွေကိုဟိုပုံပြီးတော့လုပ်သေးခြင်းလေအဲ့တော့ဒီရေတော့ကြတော့လေဆရာပြောသလိုပဲဒီဒီရေတော့ကိုဆရာကြီးဦးအောင်ကကျမတို့မြန်မာအစိမ်းအောင်ကိုညာကန်ဟိုအကြံပေးပေါ့နော်ဆရာကြီးကနိုင်ငံကလည်းဖြစ်တော့ကျမတို့เนี่ยတွဲအလုပ်လုပ်ပြီးတော့သူကမပြောလဲဆိုတော့ဒီဒီရောဟာတဲ့တိတ်အရေးကြီးတယ်ပေါ့နော်ဒီကာဗွန်စုံမှုမှလည်းတဲ့သူကပုံမှန်ရှိတဲ့အပင်နေတဲ့ကိုတဲ့ဒီ23ကစုံယူအားရှိတယ်တဲ့နောက်တော့ဒီလေပြင်းပုံတိုင်းတော့ပါလို့ပေါ့လာတဲ့အခါမှလည်းတဲ့သူကအကာအကွယ်ဖြစ်တယ်ပေါ့ဆိုပြီးတော့ကျမတို့နိုင်ငံဖြစ်ပြီးတဲ့အခါမှအဲ့ဒီအရာဝီတိုင်းကိုဆင်းပြီးတော့ဒါဒီရောပညာပေးတယ်ပေးရပါတော့အချိန်နေဘလို့ရှိလဲဆိုနောက်တစ်ခေါက်ပြန်ကြည့်တဲ့အခါမှာအဲ့ဒီကလူကဘာပြောလဲဆိုတော့ဆရာကြီးတို့ဆရာမကြီးတို့လာပြီးဟောပြောတာကိုတဲ့ကျွန်တော်တို့သဘောပေါက်ပါတယ်တဲ့ဒါပေမဲ့တဲ့ကျွန်တော်တို့မှတဲ့စ ကျွန်တော်တို့ကအစာခံနိုင်နေမယ်တဲ့ကျွန်တော်တို့ကလေးတွေမူလဲခံပါတယ်ကျွန်တော်တို့ကဒီရောဟုတဲ့ဟလာပြောနိုင်လို့ဘာလို့ညာလို့ဒီရှောင်းပြီးတော့မကျွေးလို့မရဘူးတဲ့အဲ့တော့ဒီအပင်ကိုပဲသွားချရတယ်မိသွေးဖုတ်ဖို့လို့ပါလို့ပေါ့နော်ဆိုတော့အဲ့ဒီမှာဆရာအုံးကပြောခဲ့ဘူးပါတယ်ဒါဆိုရင်ဒါသူတို့ရဲ့ livelihood သူတို့ရဲ့စားဝတ်နေရေးကိုအစာထုတ်ပြီးမှသာရရင်ဒီကိစ္စဟာရင်းရှင်းကြီးမြဲမဲ့လုပ်ငန်းဖြစ်တယ်ပေါ့အဲ့တော့ကျမတို့ကအဲ့ဒါကြီးလည်းသတိထားရမှာပါမလောက်ပါနဲ့မလောက်ပါနဲ့လို့ awareness အနေနဲ့ပေါ့နော်သူတို့အသိပညာဆိုသူတို့ဒီအသိပညာတွေကိုရတယ်သိတယ်ဒါပေမဲ့လို့လည်းသူတို့ရဲ့စာဝတ်နေရေးကိုကျမတို့ရေရှည်ပေါ့ရန်တစ်ခုမဖွင့်ပေးခဲ့ရင်ဒီလုံဟာမအောင်နေနိုင်ဘူးဆိုတာကိုဆရာဦးကပြောသွားပြီးပါတယ်ဟုတ်ကဲ့ရှင
်ဒီတိုင်းကလည်းနိုင်ငံတကာမှလည်းပဲဒီစကားကနေကြားပါတယ်ဆင်းရဲနိုင်ငံတွေကငါတို့ကဒီစဘာဝပတ်ဝန်းကျင်ကိုတိုက်ရိုက်အဆုံးချပြီးတော့မိခွန်ရဆိုတော့မင်းတို့ဖွံ့ဖြိုးပြီးနိုင်ငံတွေလိုနေလို့မရဘူးအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ငါတို့နိုင်ငံတွေမိရပတ်စံပံ့ပိုးပေးပါလို့တောင်းကြပါတယ်အခုတော့သူတို့ဂတိပေးတာဂတိကဝဟုတ်ကဲ့ဂတိကဝပေးတာတော့အများကြီးကြားပါတယ်ဒါပေမဲ့အဲ့ဒီဂတိကဝကိုအကောင့်တွေဖုံးဆိုတော့ဘလောက်ညှော်လင့်ချက်ထားပါလဲဆရာမတကယ်ဖြစ်လာလိမ့်မယ်လို့အဲ့ဒါကျွန်တော်ပြည်တွင်းမှာရောနိုင်ငံတကာအနေနဲ့ရောလိုအပ်လို့တည်တော်ကိုမိခွေရတဲ့ဆိုတဲ့လူတွေကိုမမိခွေရအောင်အထောက်ပံ့ပေးနိုင်တဲ့ကိစ္စနိုင်ငံတကာရောမြန်မာနိုင်ငံအခြေအနေရောဘယ်လိုဖြစ်နိုင်ပါလဲလားလား
အဲ့တော့ကျမတို့အထူးသဖြင့်ဒီမဖွံ့ဖြိုးသေးတဲ့နိုင်ငံတွေပေါ့နော်ဖွံ့ဖြိုးပြီးတဲ့နိုင်ငံတွေကတော့ဤပညာရပ်တည်ရောငွေရေးချေးရောနောက်သူတို့ရဲ့ဒီပညာရပ်ဆိုင်ရာတွေးခေါ်မှုအဆင်မြင့်တဲ့အတွက်ကြောင့်ဒီ global warming climate change ပေါ့ကမ္ဘာကြီးပြုံးနေတာတောင်ဇာတိဥတုပြောင်းလဲတယ်ဆိုတာသူတို့တိုင်းပြည်တွေကနော်ဟိုလုံးတလောက်ပြန်ပြီးတော့ထားထိနိုင်တယ်ဆရာကျမတို့ကတော့ခုနလိုပဲတင်တန်းနေသေးတယ်ဟာလာဒီထပ်ပန့်ကြီးတွေလည်းဘလောက်ပဲလှုပ်လှုပ်သူတို့ရဲ့ခုနစောင့်ဝင်နေရင်းကိုကျမတို့ကဟိုတယ်မော်ရေရှည်မထိန်သေးထားနိုင်ဘူးအစားမထိုးသေးထားနိုင်ဘူးဆိုရင်တစ်ခုတ်တာမကောင်းဘူးနော်ဒီရေတော့ခုတ်တာမကောင်းဘူးဆိုတာသူတို့သိတယ်မယ်လေအဲ့လားကိုသူတို့ဒီစောင့်ဝင်နေရင်းမဖူလုံတဲ့အတွက်ဘဝလုံးချုံမှုမရှိတဲ့အတွက်သူတို့ကတော့ဒါရင်းကိုထပ်ပြီးကျွလို့နေပါပဲလေအဲ့တော့ဆရာအောင်ပြောသလိုပေါ့ဒီမှာတစ်ခုခုတိုက်ပြိုးပဲဒါမှမဟုတ်ရင်သူတို့ကိုအစာထိုးပေါ့အုံဒီနဲ့ပတ်သက်တဲ့လုံငန်းနော်အုံဆိုင်ချစ်တာတို့ဘာတို့အဲ့လိုမျိုးတွေတစ်ခုခုရရှိသူတို့လုံဆောင်နိုင်တဲ့လုံငန်းတွေကိုတဲ့လုံပေးမှဆိုတော့အဲ့ဒါဟာတော့ကျွန်မထင်တယ်အဖြေလို့ထင်ပါ
ဟုတ်ကဲ့ဟုတ်ကဲ့ဒါတော့လူတွေကမိခိုနေရတဲ့ကိစ္စမလွတ်မသေးကိစ္စဒါပေမဲ့နောက်တစ်ခုပို့ပြီးဆွတယ်လို့ထင်တာကတော့လုပ်ငန်းရှင်တွေလုံနိုင်ကင်နိုင်တဲ့လူပိုင်ခွင့်ကိုဖန်တီးယူလို့ရတဲ့လူတွေကဒီကနေ့ပို့ပြီးတော့ကြည်ကျဲတဲ့တိတော့ခုတ်တာတို့ဥမာအဖြစ်ဒီရတော့ဆိုရင်လည်းပဲမွေးမြူရေးတို့အတွက်အဲ့ဒီဟာတွေကိုဖြည့်ဆည်းလိုက်ပြီးတော့သူတို့ရဲ့စီးပွားဖြစ်လောက်တာတို့ဘာလို့ဒီကိစ္စတွေကိုဟန်တာနိုင်မဲ့အခြေအနေကမရှိဘူးလားခင်ဗျာကြီးက
အဲ့တော့တော်တော်များများပေါ့မြန်မာနိုင်ငံမှမဟုတ်ဘူးဆရာညီမလေးလာတဲ့လောက်တော့တော်တော်ကိုဒီမဖွင့်ပြိုးသေးတဲ့နိုင်ငံတွေမှာဒီလုပ်ငန်းရှင်တွေနဲ့ပေါ့နော်အစိုးရနဲ့လည်းပူးပေါင်းပြီးတော့ဒီကိစ္စတွေကိုတိုင်ကြွယ်တဲ့နေရာမှာမမှန်ကန်တဲ့အတွက်ဥပဒေခိုင်မာမှုမရှိတဲ့အတွက်ဒီလိုမျိုးအောက်ခြေမှာတော့ခံရတဲ့တိုင်းကြီးတွေအများကြီးပါပဲအဲ့တော့ညီမပြောချင်တာကဆရာအခုကဘာကြီးပူနွေးတယ်ဟလာပူနွေးမှုကြောင့်ဒီနာယောဂဗျာတွေဒါရီလဲတိတ်ပန့်ဆရာဒီဟလာသူတိတနာလောက်တဲ့လူတွေကအပုံခေါ်ပြောပြီးသားချမ်းလာပြီအခုပြောနေတာဟိုမှာနားမထောင်ဘူးเนาะဒီ top 26ကကျမတို့ပုံမှန်เนาะဒီကာဗွန်ဒိုင်အောက်ဆိုက်တွေလေထူထဲမှာရှိတာကိုပြန်ဖြစ်ဖို့မစင်စားနဲ့เนาะဒါဟိုဒီကဲမတိုးရအောင်လဲပြင်ဆင်နေတာဖြစ်တယ်ဆိုတာလူတိုင်းသိဖို့တော့လိုတယ်ပေါ့တော့အဲ့ဒီအဲမှာ policy maker တွေလည်းပါတယ်ဥပဒေကြံထားနိုင်တဲ့လူတွေတာစီနိုင်တဲ့လူတွေနောက်တော့လုပ်ငန်းရှင်တွေစီးပွားရေးသမားတွေနောက်တော့ပြည်သူလူထုနော်အဲ့ဒီတုံးတုံးပြလေနားလေမှာအခုလို့ covid ကြီးဖြစ်တဲ့ခါတော့ကမ္ဘာလုံးထိခိုက်သွားကျမတို့ကတိုင်းပြည်တိုင်းကျန်တဲ့ထူထောင်တဲ့နေရာမှာစုပေါင်းပြီးတော့အတွေ့အော်တွေကြောင်းပြီးတော့လုပ်ကြရမှာသူတို့နာရစေကိုတော့အသာရမှာဖြစ်မယ်ဆိုလို့ရှိရင်ဒီရမကပေါ့ချိန်မှလည်းကာယောဂါကြီးနဲ့ရှင်းဆိုင်တွေ့ရမှာပဲ
နောက်တစ်ခုကဒီကာဗွန်ဒိုင်အောက်ဆိုက်ကိစ္စပေါ့လေမြန်မာနိုင်ငံမှာထုတ်ဝင်တဲ့ပမာဏကတော့စမှုထုံကရဲ့နိုင်ငံတွေတော့မများဘူးလို့ထင်ပါတယ်ဒါပေမဲ့ဒီလေထုညင်နွမ်းမှုဆိုတာက မျိုးသားရေးနဲ့နမိတ်ဆိုတာရှိရမှုတော့ဘေးရတဲ့လာတာပဲပေါ့ဆရာမအထူးသဖြင့်မြန်မာနိုင်ငံတရုတ်တို့အိန္ဒိယတို့ရဲ့ရာမရောက်နေတော့ဒီကိစ္စကမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးပါလဲခင်ဗျာအဲ့ဒီတော့
ဒီလေတို့ညဉ့်ညမ်းမှုကတော့ဆရာကြီးအခုလက်တွေ့ပါပဲဒီ20လူဟာစမ်းနဲ့ချီပြီးတိနေတယ်လေတို့ညဉ့်ညမ်းမှုကြောင့်ဒီပြန်ပြီးတော့ညဉ့်ညမ်းမှုတွေကိုစိတ်ကြောနေရတယ်ဆိုတာလေကဒါတည်နေတာကမာမာရှိနေတာပဲနော်ဒီကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လုပ်ပြီးလေတို့ညဉ့်ညမ်းနဲ့တိုင်းပြည်တစ်ခုချားမှာဗမာပြည်ကရှိနေတယ်ခေါ်ရဟိုတနိုင်ငံနဲ့တနိုင်ငံနော်ဒီ transboundary ပေါ့ကူးတဲ့ဟာတွေရှိတယ်
နောက်တစ်ခုကမြန်မာနိုင်ငံရဲ့ပတ်ဝန်းကျင်ညီနောမှုကိုပြောရမှာ waste management အမိုက်စွန့်ပစ်တဲ့နေ့ဟာလည်းပဲတော်တော်ဆိုးရွားရလို့ဝေဖန်ထောက်ပြကြတာတွေ့ရပါတယ်
။ဒါကြတော့အဆိုးရွားကိုတစ်ဖက်ထဲလဲဟိုပြစ်ထားလို့မရဘူး။နော်ပြည်သူကလည်းတစ်ဖက်ကစီကန်းရှိမယ်။ဟလာအဆိုးရွားကလည်းတင်ချစနစ်တကျပေါ့အမိုက်သိမ်းတာကိုတိမ့်မယ်။အခုတော့အမိုက်ပုံးတွေကိုရက်ွက်တိုင်းရဲ့လမ်းထိပ်တွေမှာဘာတွေမှာချတယ်ဒါနဲ့အမိုက်ပုံကပြည့်တယ်လည်းလို့လေလူများတိုင်းပြည်တွေဆိုချိန်တန်လို့ဟလာဇာဆွဲသွားပြီးတော့အမိုက်ကလည်းခွဲထည့်ထားမယ်ဟလာစက်ကူကစက်ကူဖန်ကဖန်ဆိုရင်ကိုကစက်ယုံကအစင်းတဲ့ဒါကို recycling ပေါ့ပြန်လည်းပြုပြင်ပြီးအသုံးပြုမဲ့ပစ္စည်းလုပ်ဖို့ပေါ့မစက်ကူဆိုလည်းပြောခါလုံပြီးတော့ပြန်ပြီးစက်ကူတွေပါပြီးထုံမယ်ဟလာအဲ့လိုမျိုးလုံးမဲ့စက်ယုံကလည်းအစင်းတဲ့လုံးရှိပြီးဆရာအဲ့ဒီအထည်အထည်တွေကလည်းရှိပါတယ်